မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုဒီသတင်းဘက်ကနေစလို့သတင်းတစ်ပတ်ကြာသွားရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုဝင်ရောက်ခွင့်ဆက်လက်ညှင်းပယ်ခံထားရတဲ့အတွက်အိန္ဒိယနိုင်ငံတွေကိုမနေ့ဖြန် January 15ရက်နေ့ကနေ23ရက်နေ့ထိသွားရောက်ပြီးတော့အချက်အလက်စုဆောင်းမှုတွေနဲ့သက်ဆိုင်သူတွေကိုတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါလူခွေအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆန်ပြီးမျှတမှုမရှိဘူးဆိုပြီးမြန်မာအနာပိုင်တွေကပြည်ဝင်ခွင့်ပေးဖို့ညှင်းဆန်ထားတာလည်းဖြစ်ပါတယ်မြန်မာအစိုးရကဝင်ခွင့်မပေးပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းအတွက်သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံနဲ့ဗက်လိုက်မှုမရှိဘဲတင်ပြနိုင်မှုတက်နိုင်သလောက်ဆက်ပြီးတော့စ조사သွားမှာဖြစ်ကြောင်းလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကသူ့ထုတ်ပြန်ချက်မှာပြောဆိုထားတာပါသူ့တာဝန်သက်တမ်းကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်နေသွားမဲ့အချိန်ဟာမြန်မာနိုင်ငံလူခွင့်အတွက်အရေးကြီးတဲ့အချိန်ခါလဲဖြစ်နေပြီးတော့အခြေအနေတွေတိုးတက်အောင်တအားသမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်ခီးစဉ်အဆုံးသက်ဖြစ်နေရှေ့သတင်းပတ်ကြတာပရင်းနေကြရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်ရှင်